ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်မုတ်တုံရာသီရောက်တော့မှာမလို့တိမ့်နေချီတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးနိုင်ငံတကာကထောက်ပံ့ကူညီကြဖို့ကုလသမဂ္ဂရဲ့ချစ်ကြည်ရေးတန်တမန်ရုပ်ရှင်သရုပ်ဆောင်ကိတ်ဘလန်ချက်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလရဲ့ချစ်ကြည်ရေးတန်တမန်ကိတ်ဘလန်ချက်ကအခုလိုပြောလိုက်တာနဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့မုတ်တုံရာသီမှုအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ UNHCR ရဲ့ထုတ်ပြန်ချက်တွေနဲ့ Writer သတင်းတွေကိုအခြေခံပြီးမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီရောက်ခါနေပြီမို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မုတ်တုံမိုးတံကနေကာကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေပူးပေါင်းပြီးဆောင်ရွက်နေကြရတာပါ။ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ချစ်ချည်ရေးတန်တမန်ရုပ်ရှင်သရုပ်ဆောင်အကျော်အမော်ကိတ်ဘလန်ချက်ကလည်းဒီဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့သူပါ
The Rohingya refugees have experienced targeted violence, human rights abuses, and horrific journeys fleeing Myanmar.
Rohingya ဒုက္ခသည်တွေဟာဆိုရင်ပြစ်မှတ်ထားပြီးအကြမ်းဖက်ခံရမှုလူခွင့်ရချိုးဖောက်မှုတွေနဲ့ကြုံခဲ့ရပြီးတော့ကျောင်းမက်ဖွယ်ခီးကျန်းတွေနဲ့မြန်မာနိုင်ငံကနေထွက်ပြေးခဲ့ကြတာပါအခုတော့မုတ်တုံရာသီလည်းရောက်တော့မှဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရနောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR နဲ့မိဖက်တွေကအရေးပေါ်အခြေအနေအတွင်းမှာဒီရေးပေါ်အခြေအနေတွေကိုရှောင်ရှားနိုင်ရေးအတွက်မိဂုံရန်ကုန်စ조사ဆောင်ရွက်နေကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဘေးကင်းလုံခြုံမှုမရှိ၊တန့်ရှင်းမှုမရှိတဲ့အခြေအနေမျိုးနဲ့နေနေကြရတဲ့ဒုက္ခသည်တွေအဖြစ်အနေကမုတ်တုံရာသီမိုးနဲ့ဆိုက်ကလုန်းမုန်တိုင်းတွေကြောင့်ဆိုးသက်ထက်ဆိုးလာနိုင်တဲ့အနေအထားပါ။တောက်သုံးရင်မတန့်ရှင်းမှု၊အိမ်သာမလုံလောက်မှု၊တကူရေးတန့်ရှင်းမှုအားနည်းတာတွေကြောင့်ဝမ်းရောဂါအသေးရောင်အတဝါဤဘူပြက်နှံကူးဆက်မှုကိုလည်းဥတီသွားစေနိုင်ပါတယ်။ရေစည်းရေလာမကောင်းလို့ရေတွေအိုက်ထွန်းနေရင်လည်းငှက်ဖျားရောဂါတင်ဆောင်တဲ့ခြင်းပေါက်ဖွားနိုင်တဲ့အခြေအနေကရှိနေပြန်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ကယ်ဆယ်ရေးနဲ့ဌာနပြန်ရေးကော်မရှင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်တရဲ့ကြီးကြပ်ရေးမှူးမိုဟာမက်ရာဇူးကာရင်ကအခုလိုပြောပါတယ
်။ So you know now the Kutupalang is the world's biggest mega camp.more than 600,000
ကုတုပလောင်ဒုက္ခသည်စခန်းကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာလူ6သိန်းကျော်ရှိနေပါတယ်မုတ်တုံရာသီကရောက်တော့မယ်ဆိုတော့မြေပြိုမဲ့အရေးရေကြီးမဲ့အရေးတွေကလည်းရှိနေပါတယ်အဲဒါကြောင့်ကုတုပလောင်ကတချို့မိသားစုတွေကိုဘေးကင်းမဲ့နေရာတွေကိုရှေ့ရပါတယ်နေရာရှေ့ပြောင်းရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကမြေ123ဧကပေးထားပါတယ်ဒီမြေပေါ်မှာ UNHCR ရဲ့အထောက်ပံ့နဲ့ပြုပြင်ဆောက်လုပ်နေကြပါတယ
်ကုတုပလောင်ဒုက္ခသည်စခန်းဝင်အတွင်းကတဲတွေပတ်လည်မှာတော့ရေမြောင်းနေဖောက်ရည်စည်းမြေပြိုမှုတွေကိုကာကွယ်ဖို့တဲအိတ်တွေနဲ့ကာနေချသူတွေကတုပ်ဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ကာလီမူလာကအခုလိုပြောပါတယ
်ဘာရှားလာရတဲ့လားဖာမနီဇော့ဒီလေဖာနေတဲ့ဘီရှိုဂတ်တို့ဒီ
မုတ်တုံရာဒီကရောက်တော့မယ်ဆိုတော့မိုးရရင်ကျွန်တော်တို့အိမ်တွေမျောသွားမှာပါဒါကြောင့်မိုးရေတွေမြင်မြင်ထွက်သွားအောင်လုပ်ရပါတယ်နိုင်ငံတကာရှေ့ပြောင်းချေချမှုအဖွဲ့အစည်းအကူအညီနဲ့ဒီရေမြောင်းတွေဖောက်ထားတာပါတချို့နေရာအတော်များများကိုတော့တဲအိတ်တွေနဲ့ရေမြောင်းအောင်ကာထားပါတယ်
မုတ်တုံရာသီမိုးရွာသွင်းမှုကတော့နောက်လာအေပြီလကဆက်လို့စက်တင်ဘာလလောက်အထိကြာမြင့်နိုင်တာပါ။တချိန်တည်းမှာပဲဒုက္ခသည်တွေဘက်ကလည်းဌာနပြန်ရေးလိုလိုလားလားတိတ်မရှိလာပါဘူး။ရိုဟင်ဂျာဒုက္ခသည်ဂျဟာဘီဂွန်းကအခုလိုပြောပါတယ
်။ "Toy paw ma za arad sindil la zudi. Shanti gori di phajen hole ya arad gor
ba." ငင်းသားအဖြစ်လက်မခံမဲအခွင့်အရေးနဲ့ငြင်းချမ်းမှုမရှိဘဲမပြန့်နိုင်ဘူးလို့ပြောဆိုသွားတာပါ။ပြီးခဲ့တဲ့ဇန်နဝါရီလနှောင်းပိုင်းကစတင်ဖို့ရည်ရွယ်ခဲ့ကြတဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကတော့အခုအချိန်ထိမဆက်နိုင်သေးပါဘူး။မြန်မာဘက်ကပြန်လည်လက်ခံရေးအတွက်အစင်းနှင့်ဖြစ်ပြီးဆိုပေမဲ့လည်းဖြည့်ဆွက်ရမယ့်ဆိုက်ရွက်စတန်းမပြည့်စုံသေးတာကြောင့်ပြန်လည်ဆောင်ရွက်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လွှဲပြောင်းထားပါတယ်။နှစ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေနေရာချင်းပြန်ရေးလုပ်ငန်းစဉ်ကဒုက္ခသည်တွေရဲ့ဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီဖြစ်စေဖို့ကုလသမဂ္ဂကတိုက်တွန်းထားသလိုဌာနပြန်လာသူတွေအတွက်လုံခြုံရေးရယူပေးဖို့ကိုလည်းတိုက်တွန်းနေတာဖြစ်ပါတယ်ရှင်